တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တန်တွေတင်ပြမယ်အလဲရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ဘုကိုးတိုင်းနတ်တလင်းမြို့နယ်ကလယ်သမားတွေအတွက်စောင်းသီးနှံစိုက်ပျိုးရေးထုတ်ကြည့်တဲ့အခါစိုက်ပျိုးရေးဘဏ်ကအပြည့်အဝမပေးတဲ့အကြောင်းလယ်သမားတယောက်ပြောထားတာကိုအရင်ဆုံးဖွင့်ပြပါရစေ
ဘုကိုးတိုင်းစာယာဝတီခရိုင်နတ်တလင်းမြို့နယ်ကျွန်တော်တို့ဒီရှားပြည်ကုန်းအုပ်စုမှာကျွန်တော်ကြေးရွာကျွန်တော်တောင်သူတွေကိုစောင်းသီးနှံမှာဆိုရင်တရေကကို2000လုံးနဲ့ပေးပါတယ်ဆောင်ရွက်ပြီးနံကိုထုတ်တာကိုထုတ်ပြီးသွားပါပြီ။အာဧကရဲ့အထက်ကိုတဧကတီလျှော့ပါတယ်။အဲ့ဒီဧကလျှော့တဲ့ကိစ္စကိုကျေးရွာကဗန်အတွင်းရေးမှုလုပ်တဲ့ဗန်စရေးရာနေပြီးတော့အထက်ကနေပြီးတော့ကိုလျှော့တာပါလို့ပြောပါတယ်။ကျွန်တော်ပြောချင်တာကမိုးပြီးနံမှာတဧကကိုတပိန်ခွဲဆိုတာထုတ်ချေးပေးတာဒီရှေ့ကဆိုရှေ့ကအပြည့်ရပါတယ်။ဆယ်ဧကဆိုဆယ်ဧကအပြည့်ရပါတယ်။ငါးဧကဆိုငါးဧကအပြည့်ရပါတယ်။ဆောင်ပြီးနံမှာဆိုရင်အေကရဲ့အထက်ကိုတေကတီလျှော့ပါတယ်ဒီအေကလျှော့တဲ့ကိစ္စကိုဘာကြောင့်လျှော့တာလဲလို့ကျွန်တော်တို့ကစိုက်ပန်မန်နေဂျာကိုမေးကြည့်တဲ့အခါကျတော့စိုက်ပန်မန်နေဂျာကြီးကဒီအုပ်စုလိုက်ကတင်တဲ့အတိုင်းဟိုပဲတဲ့အပြစ်ထုတ်ပေးပါတယ်တဲ့ပြောပါတယ
်နောက်ပေးစာတစောင်းကလည်းဘကိုးတိုင်းကပါဒါကတော့ရွှေကျင်မြို့နယ်ထဲမှာကုမ္ပဏီတွေကဆယ်ရန်းတရားတွေနဲ့ရွှေတူးလာကြတဲ့အတွေ့တဘာပတ်ဝန်းကျင်ထိခိုက်နေသလိုဒေသခံတွေအတွက်လည်းဘာအကျိုးမှမဖြစ်တဲ့အကြောင်းပြောပြလာတာဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
ကျေးကျင်းမှာ6နှစ်ချောင်းရှိတယ်6နှစ်ချောင်းနဲ့ကမရမချောင်းပါ1998 99လောက်ကနေကြောဒီပိုင်းတနိုင်နဲ့ရွှေတူးဖော်မူလုပ်ငန်းကိုဒေသခံတွေကနေကြောစပြီးတော့တွင်းလေးတွေတူးပြီးတော့အသေးစားပေါ့သူတို့လှုပ်ရှားလာခဲ့တာနှစ်40ရှိသွားပါအခုဆိုလို့ရှိရင်ဒီတဲကြောက်တွေထုတ်ရင်းနဲ့ရွှေပါထုတ်လာတဲ့ကုမ္ပဏီတွေချောင်းတွေကိုရောက်လာပြီပေါ့နော်ချောင်းကြီးရလဲအများတန်းလို့နောက်ပြစ်နေတာဒီမရမချောင်းတွေမှာအရင်ကဆိုရင်9မျိုးစိတ်တွေပေါ့နော်အင်းတော့ပေါ်မနနစီတာအတွက်ဖူလုံလောက်တဲ့အနေထားကြီးကိုရှိခဲ့ပါတယ်။အခုဆိုလို့ရှိရင်ဒီငားတွေကိုရေလောက်သားတွေကဖမ်းဆီးပြီးတော့ရောင်းချဝင်ငွေရတဲ့လုပ်ငန်းတွေဆိုရင်မရှိတော့ပါဘူး။အခုလာတူးတော့တေးဦးနိုင်ငံသားတွေလည်းနောက်ရှမ်းလူမျိုးတွေလည်းတွေ့နေရပါတယ်။လုပ်ငန်းရှင်တခုကတော့မြောက်ရီဘက်ကလိုပြတင်းရထားတယ်။ကျွန်တော်ပြောချင်တာကကျွန်တော်ဒီမှာဒီကုမ္ပဏီတွေဝင်လာတယ်။ကုမ္ပဏီတွေကဆိုရင်ဒီရွှေတွေကိုထုတ်တဲ့နေရာမှာသင်အားကြီးတဲ့စက်တွေသုံးပြီးတော့ရွှေထုတ်တာတွေရှိလာတယ်။သူကတော့တီတောင်စုအဆင့်တိုင်းအဆင့်အကုန်လုံးဖွင့်ပြချက်တွေရထားပါပြီလို့ဒါသူတို့ပါးစပ်ကနေပြောတာကြီးရှိပါတယ်။ကျွန်တော်တို့ဒေသတာနောက်ဆုံးသဘာဝပတ်ဝန်းကျင်နဲ့ပြည်စီပြီးကျန်လာကျန်နေခဲ့တယ်ကျွန်တော်တို့ကဘာအကျိုးမှလည်းမရှိဘူး။အခုဆိုရင်ဒေသကနေဒီအကျိုးဆက်တွေကိုတော်တော်လေးခံစားနေရပါပြီ
။တစ်ဆက်တည်းမှာပဲစကိုင်းတိုင်းဟ ோம் လင်းဒေသကဥရုချောင်းမှာရွှေတူးတဲ့ကိစ္စတွေပြဿနာတက်နေတဲ့အကြောင်းဒေသခံတယောက်ပြောပြထားတာတင်ပြပါရစေ
။ဥရုချောင်းရဲ့ချောင်းလက်ပြည့်ဖြစ်တဲ့ချောင်းကြီးချောင်းကျမတို့ဒီပါတယ်မှာဖြစ်နေရပေါ့နော်ရွှေတတူတူကုမ္ပဏီတရားဝင်လုတ်ပိုင်ခွင့်ရပြီဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နေပြည်တော်တတူဝန်ကြီးဌာနကိုကျမတို့တိုင်ကြားစာပေးပို့ခဲ့ပါတယ်အဲ့ဒီပေးပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးဌာနလက်အောက်ထပ်မှာရှိတဲ့အမှတ်နဲ့တတူဦးကြီးဌာနရုံးကိုဆက်လက်ပြီးတော့မှဒီသက်ကအနေနဲ့ဖမ်းဆီးတွေလည်းရှိတော့ဒုက္ခတွေများတယ်ပေါ့နော်အဲ့တော့ဒီတနိုင်တပိုင်းလက်လုံးနဲ့စာလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှဘလို့များဆောင်ရွက်ပေးနိုင်ပါတလဲလို့မေးတဲ့အခါမှာတော့ဤဥပဒေရေးဆွဲနေတော့မပြီးသေးပါဘူးလို့ပြောတယ်။ဒီဤဥပဒေရေးဆွဲနေစဉ်ကာလမှာဒီအခုလည်းတရားမဝင်လုတ်ကင်တဲ့ဟာတွေရှိပါတယ်။အဲဆိုရင်ပေါ့နော်ဘလို့များလုတ်ဆောင်ရပါမလဲလို့ပြောတကယ်တော့တဲ့ဒါတွေကိုတရားမဝင်ဘူးဆိုတဲ့အခါကျတော့အားလုံးကိုဖမ်းဆီးအရေးယူစေချင်ပါတယ်လို့ပြောတယ်။ဥပဒေနဲ့မညီတဲ့အတွက်ကြောင့်အားလုံးကိုဖမ်းဆီးအရေးယူမယ်ဆိုရင်ကျွန်တော်ကအားလုံးသဘောကျပါတယ်။အခုဟာဒီလိုမျိုးညီညာမှုမရှိဘဲနဲ့တရားမဝင်တဲ့ကုမ္ပဏီတွေကလည်းလုတ်ကန်ပြီးစားတောက်နေကြတယ်။တရားမဝင်တဲ့မျိုးတွေလုတ်ကန်စားတောက်နေကြတယ်။ထို့သောသူများကသာအပန်းစီခံနေရတယ်ဆိုတော့တရားမျှတမှုမရှိဘူးလို့လည်းကျမတို့အနေနဲ့မြင်ပါတယ်။အဲ့တော့သူကဘာပြောလဲဆိုတော့အမတောင်ရှိပုဂ္ဂိုလ်တယောက်ကကျွန်တော်တို့ကလည်းတဲ့ဒါတွေအားလုံးဖမ်းအောင်ကျွန်တော်တို့စီမှာလက်နဲ့မရှိဘူးတဲ့။ဒါဆိုရင်ဒီတရားမဝင်တာကိုတောင်းရှိတဲ့ပုဂ္ဂိုလ်အနေနဲ့တရားဝင်အောင်ဘယ်လိုဆက်လက်ဆောင်ရွက်ပေးမလဲ။သို့မဟုတ်အတိပညာပေးမယ်။သို့မဟုတ်အရေးယူခြင်းရှိမယ်ဆိုတဲ့အခြေတစ်ခုခုကိုကျမတို့ကလိုချင်ပါတယ်။အဲ့တော့ဒီကိစ္စတွေဟာတဲ့ဒီမှာခန့်ခွဲရမလဲဆိုရင်တော့တဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဌာနရဲ့ဆောင်ရွက်ချက်တွေလည်းအဓိကအခမ်းအနားပါဝင်နေပါတယ်ပေါ့နော်။အဲ့လိုလေးပဲကျမတို့သိကြရပါလိမ့်။
အရာဝတိုင်းကျုံကတော့ကနေပင်လယ်ကမ်းကြီးရွာတွေစီသွားတဲ့လမ်းပြက်နေလို့ဒေသခံတွေအခက်အခဲဖြစ်နေတဲ့အကြောင်းကိုလည်းအခုလိုပြောပြလာပါတယ်
။ကျွန်တော်အမားကြီးပဲဆိုပါတော့ရွာပေါင်း30လောက်ရှိနေတယ်။ဒါ main line ဒီလမ်းတစ်လမ်းပဲရှိရတယ်။အခုလည်းလမ်းကြီးပဲဟိုအဲ့လမ်းကိုပဲအားထားပြီးသွားနေကြတာလေ ကျုံတို့ကနေကိုစပြီးတော့စိတ်မကြောက်ကြောက်ကမကောင်းတဲ့ရာရများတယ်အမဆေးရောင်ကတို့ညစ်ဆေးရောင်ကတို့ရေးပေါ်လူနာတွေပါတောက်ပို့ဆေးရောင်ကလွတ်တယ်လေဇပုံလဲခါအချိန်မီရေးပေါ်တောက်ပို့ပေးပါဆိုလို့ချင်းလူနာကိုတင်ပေါင်းဖို့အဲလွတ်တဲ့ခါမျိုးကြောင့်ကျွန်တော်ကလမ်းမကောင်းတော့အချိန်မီရောက်အောင်မောင်းရမယ်ဆိုရင်မရောက်နိုင်သွားလို့မရဘူးပြအဲ့လောက်ထိအခက်အခဲကြီးကျုံကကုန်ကားတွေရောဒီဆိုင်တွေရောကျုံရနေလို့အုတ်တွင်းတို့ဖရဲကုန်းတို့နောက်တခါတို့ဒေါ်ငိကမဒမြက်ကအဲ့မဲ့ကျော်ဒီနောက်ကယူကုန်းစိတ်မအဆိုးဆုံးနေရာတွေလိုက်နေပြက်နေအဆိုးဆုံးနေရာရိုက်အုတ်တွင်းကြောက်တွေပေါက်ပြဲဆိုလေဂျိုင်းနေပါရင်းနဲ့ခုံပေါက်အဲ့လိုသွားရတာပဲသွားလို့ရတယ်ဆိုတာမဖြစ်မနေသွားလို့ရတာတကယ်တမ်းတော့ဒါကားလမ်းလုံးဝမဟုတ်သေးဘူးကွာဆိုမလို့လမ်းကျိုင်းဒီလမ်းဘောနော်အများကြီးမကောင်းတဲ့ကြောက်ချောလမ်းလေးလောက်လေးဖြစ်နေတော့မှအဆင်ပြေတယ်ဟုတ်လားဒီလမ်းကြီးက2,500လောက်ပဲတန်းတယ်အခုလမ်းကျတဲ့အခါကျတော့ကားပျက်စီးများတယ်ပျက်စီးများတော့ကားသမားတွေကဈေးကိုပူတောင်းနေဒီလိုရလမ်းမရေကျတဲ့အတွက် 6,000 9,000 ဘိုးတော်ပဲ 8,000 10,000 အဲ့လိုပေးစီးနေတာပေါ့နော်သွားလဲလာလဲကောင်းသွားလို့ရှိရင်ဈေးနှုန်းရောအကုန်ကျစိတ်တွေရောအကုန်တက်တာမျိုးပေါ့ဗျာ
ဝန်ပြည်နယ်တထုံမြို့နယ်မှာလုပ်ငန်းရှင်တွေကလဲတွေကိုဝယ်ပြီးလဲမလုပ်ပဲအာဏာပိုင်တွေနဲ့ပေါင်းပြီးအုပ်ထုပ်လုပ်နေတဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြပါတယ်
ဖတ်တော့ကောက်ဖလာခွေးကြီးရောလေယာဉ်ရတဲ့တစ်ခေရဝယ်လိုက်ပြီးတော့အုတ်ဖို့တယ်နောက်ပြီးတော့ဒီအုတ်ဖို့သမားတွေကပါမိတ်တော့မရသေးဘူးမရပါမယ်ဒီညနေအုတ်ချွေးမှုတွေရောဖတ်တော့ညနေဒီကောက်ကြီးရောအုတ်ထရရောတို့ SP တွေပါလေအလုပ်ပေါ်ပြီးတော့ပေါ့နော်နားလည်မှုလည်းလောက်ကြတယ်ကျွန်တော်တို့အုတ်ဖို့သမားအကြောင်းဖတ်ပြလို့ရှိရသူတို့မလက်ခါဘူးအုတ်ဖို့ပြီးတော့လေယာဉ်တွေပြည့်စည်ရတာပေါ့နောက်ပြီးတော့လေသမားတွေကကြည့်ရရှာလို့ရှိရင်ကြည့်ရမှာပလေးခွဲတွေချတော့ပလေးခွဲတွေကလေသမားတွေနင်းပြီးတော့အချက်တွေကဆင်းကားတွေပါတော့ဆွဲရတာပေါ့အဲ့ဒီလိုမျို
းနောက်စားတစ်စောင်းကတော့ကလေးတွေကိစ္စပါရန်ကုန်မြို့ကလက်ဖေးဆိုင်စားတော့ဆိုင်တွေမှာအလုလုနေရတဲ့ကလေးတွေအတွက်ကျောင်းပြင်ပပညာရေးကိုအစိုးရအနေနဲ့လှုပ်ဆောင်ပေးစီလိုတဲ့အကြောင်း RFA ပရိသတ်တို့ကအခုလိုပြောပြလာတာဖြစ်ပါတယ်
အဲ့ကလေးတွေအတွက်ကိုအစိုးရပါပေါ့ကလေးတမင်နဲ့ပတ်သက်တဲ့မူဝါဒရေးဆိုတဲ့ပိုင်းတွေမှာထည့်ပြီးတော့ကျောင်းပြင်ပပညာရေးပေါ့အဲ့ဒါဒီတင်ပေးနိုင်တော့ပူကောင်းတာပေါ့အဲ့ဒါမှသူတို့ကိုယ်တိုင်ကဘာပဲပြောစာသင်တယ်ဆိုတာထက်ပေါ့အသိပညာပေးတာမျိုးပေါ့နော်အဲ့ဒါမှလည်းသူတို့တွေးနိုင်လာမယ်ခေါ်နိုင်လာမယ်စဉ်းစားနိုင်မယ်ဆုံးဖြတ်နိုင်မယ်လုံးဝကျောင်းပညာရေးကိုသူတို့တက်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့လိုပေါ့ကျောင်းပြင်မှာပညာရေးတွေအစိုးရနေပြီးတော့ပူဝါဒထဲမှာရေးဆွဲပြီးတော့အခုပေါ့အလုပ်ချိန်ပြီးတဲ့အချိန်မှာအဲ့ဒါမျိုးကြီးဆိုတော့သူရဲ့ဘဝကဘာမှမတင်ရတဲ့ဘဝထက်ဆိုင်တော့အများကြီးကောင်းလာမှာပ
ါဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြပါစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပောက်ဝင်ချင်းကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့ကြမယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ